တော်ရရှိမြတ်မြတ်မြန်မာနိုင်ငံမှာကိုလိုနီလက်အောက်ကလွမြောက်ဖို့ကြိုးပမ်းခဲ့တဲ့အချိန်အစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေအမျိုးမျိုးတွေ့ရပါတယ်။အစိုးရတွေတိုက်ခန့်တွေတက်ကြွသူတွေအထိပယ်မျိုးမျိုးဖွင့်ပြီးပုံစံမျိုးနဲ့လှုပ်ရှားတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးတွေလက်တွေမှာအကျိုးပြစ်ဘလောက်ရှိနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုကျွန်တော်ပင်တိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလည်းလေလိုက်မောက်ရောက်နေပြီဖြစ်ပါတယ်။ဆိုတော့တကယ်တော့ဒီအမျိုးသားရေးဝါဒ Nationalism ဆိုတာမြန်မာပြည်မှာလည်းမကပါဘူး။ကမ္ဘာမှာလည်းတွင်ကျဲတဲ့ဝါဒတစ်ခုပါ။မြန်မာနိုင်ငံမှာတော့ဒီလွတ်လပ်ရေးကြိုးပမ်းမှုကာလတစ်လျှောက်အမျိုးသားရေးလှုပ်ရှားမှုတွေကိုလည်းတော်တော်ထင်ရှားတွေ့ရပါတယ်အမျိုးသားရေးဝါဒရဲ့တွန်းအားနဲ့အပြောင်းလဲလေတကယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဒီအာဏာရှင်အစိုးရတွေကရောစစ်အစိုးရတွေကပါအမျိုးသားရေးဆိုပြီးတော့ကြွေးကြော်တာတွေရှိပါတယ်ဆိုတော့အမျိုးသားရေးဝါဒရဲ့အသွင်ပြင်အနှစ်သာရတွေပြောင်းလဲသွားတာမျိုးလားကျွန်တော်အရင်ဆုံးကတော့ကျွန်တော်ပင်တိုင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလိုက်အမြင်ကိုကြားချင်ပါတယ
်ဟောလေကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲဒီ Nationalism ဆိုတာတော့ဒီnation ဆိုတဲ့စကားလုံးကနေလာတယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်အဲ့တော့ nation ဆိုတာတော့ကိုနိုင်ငံပေါ့နော်ကိုနိုင်ငံတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဆောင်ရွက်တာပေါ့နော်အဲ့ဘာလို့လဲတစ်ချိန်တစ်ခါတော့လည်းကျွန်တော်တို့ဒါအခြားနိုင်ငံတွေကကိုနိုင်ငံကိုလာပြီးကျူးကျော်တဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေကိုတောင်းလှန်တဲ့လှုပ်ရှားမှုတွေကိုကျွန်တော်ဒါမျိုးသားရေးလှုပ်ရှားမှုဆိုပြီးကျွန်တော်ဒီလိုပဲပြောခဲ့တာပေါ့ဗျအဲ့တော့ဒါပေမဲ့လည်းအဲ့အခုဟာကအဲ့ nation လို့ခေါ်တဲ့ကိုနိုင်ငံအတွက်အလုပ်လုပ်တယ်ဆိုရယ်ပုံစံမျိုးကနေပြီးတော့ပြေးပြေးဘယ်လိုဖြစ်ကုန်လဲဆိုတော့ဒီအစုအဖွဲ့တစ်ခုပေါ့နော်လူမျိုးတစ်မျိုးပေါ့နော်သိရမလားနောက်ပြီးတော့အခုဆိုရင်ဘာဖြစ်လာလဲဆိုတော့ဒီဘာသာရေးတစ်ခုဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးတွေဖြစ်လာပြီးတော့အဲ့ဒီဟာကြီးပေါ်မှာကျွန်တော်ကအဲ့ဒီဟာကြီးပေါ်မှာဒီအမျိုးသားရေးဆိုပြီးတော့ခေါင်းစဉ်တက်လာတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျအဲ့တော့ကျွန်တော်နားလည်တဲ့ nationalism တို့ nationalist ဆိုတဲ့သဘောတရားကတော့နိုင်ငံတစ်နိုင်ငံလုံးအတွက်အလုပ်လုပ်တဲ့သူပေါ့နော်ကိုယ်နိုင်ငံအတွက်အလုပ်လုပ်တဲ့သူမျိုးပေါ်မှာဒါnationalist တို့ခေါ်မယ် nationalism ကိုခေါ်မယ်လို့ကျွန်တော်ကအဲ့လိုပဲသုံးသပ်တယ်အဲ့လိုမဟုတ်ဘဲနဲ့နိုင်ငံတနိုင်ငံလုံးစာမစင်းစားပဲနဲ့တော့အစုအဖွဲ့လေးတစ်ခုနော်လူမျိုးတစ်ခုပဲအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာသာတစ်ခုလည်းအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်အစုအဖွဲ့တစ်ခုပဲဖြစ်ဖြစ်အဲ့ဒီအတွက်ပဲစင်းစားပြီးတော့လုပ်မယ်ဆိုရင်တော့အဲ့ဒီဟာကိုလောက်တာလောက်ပါဒါကိုယ့်ရဲ့ယုံကြည်ရာကိုလောက်ပိုင်ဝင်ရှိတယ်ဒါပေမဲ့လည်းအဲ့ဒီဟာကိုကျွန်တော်ကတော့ဒီ nationalist တို့ nationalism လို့ပြောရတဲ့ဒီအမျိုးသားရေးကိုငါတို့လောက်ပါတယ်ဆိုတော့ကောင်းစင်လို့တော့မတက်စေချင်ဘူးကြာเนาะကျွန်တော်ကတော့ဟို nationalist လို့ခေါ်တယ်လူသားရေးကိုတနိုင်ငံလုံးအတိုင်းအတာလို့ပဲကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ဆရာဟိုရှင်းနေဆရာဦးသိန်းတန်းဦးလည်းရှိပါတယ်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီအမျိုးသားရေးဝါဒဆိုတာဟိုတမိုင်းတစ်လျှောက်မှာတွင်းရေးချင်းရှိခဲ့ပါတယ်ဒါပေမဲ့အခုလက်တွေ့ကာလမှာကျွန်တော်တို့ဒီအသွင်ပြင်လက္ခဏာတွေအနှစ်သာရပိုင်းတွေမှာပြောင်းလဲသွားပြီလို့ယူဆလားခင်ဗျာ
ယူဆတယ်ဗျဟိုဒီအမျိုးသားရေးဝါဒဆိုတော့ကိုတင်ပုလာပြောတာကျွန်တော်သဘောတူပါတယ်အမျိုးသားဆိုတဲ့အတုံးလုံးကကြံတဲ့လက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကားသမိုင်းကာလတစ်ခုမှာဒီသမိုင်းကာလစီဝါရေးဘဝတဲ့ကဲကာလရှိချာရှိခဲ့တဲ့အမျိုးသမီးလူမျိုးအမျိုးသားတုံးတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကိုလိုနီခေတ်ကဟိုဒီနေကျဆန်ကျင်ဖက်ဆန်ဆန်ကျင်အမျိုးသားလွတ်လပ်ရေးကာလမှာလွတ်လပ်ရေးတွေလှုပ်ရှားတဲ့တော့ဒီနေကျခေတ်ကိုဆန်ကျင်တဲ့အမျိုးသားရေးလှုပ်ရှားမှုရှိခဲ့တယ်တော့အမျိုးဘာသာသာသနာတို့နော်ဒါမျိုးတွေရှိခဲ့တယ်ဒါပေမဲ့ဒီလက်ခေတ်နောက်ပိုင်းမှာတော့ကျွန်တော်တို့တွေ့လာတာအဲ့ဒီအမျိုးသားရေးဆိုတဲ့အသုံးစကားလုံးတင်လာရင်အဲ့ဒီစကားလုံးရဲ့နောက်ွယ်မှာဖောက်ပြန်တဲ့ရွေးချက်တွေပါလာကျွန်တော်တို့တွေ့ရဥပမာအနေနဲ့ဒုတိယကမ္ဘာစစ်မှာဒီဟစ်တလာနာဇီဟစ်တလာလည်းပြောတာပဲဗျာသူကတကယ်ကိုဂရိတာအာရီယန်မဟာအာရီယန်ဝါဒဆိုပြီးတော့နောက်သူတကယ်ကိုအာရီယန်လူမျိုးကြီးဝါဒကိုကျွေးကြော်လာတာပဲဖက်စစ်ဂျပန်ကလည်းပဲတိုကျိုအတိုက်ကျိုကတိုအေကင်ဆိုပြီးတော့အေရှားကအေရှန်ကိုကျွေးကြော်လာတာဒါမျိုးတွေရှိလာပြီးတော့နောက်ပိုင်းမှာကြတော့ခုနလိုဟိုဒီဖြစ်ပေါ်လာတဲ့အခြေအနေတွေကသံမှန်အားဖြင့်တမျိုးသားလုံးလက္ခဏာချက်မဆောင်တော့ဘဲနဲ့လူတန်းစားလူတစုအဲ့ဒီလူကသူတို့အကျိုးစီးပွားအတွေ့ဒါအထူးသဖြင့်အာဏာရှင်တွေကတုံဆွဲလုပ်ကင်တာတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုအီးမေးလ်တွေပေးပို့ထားပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေရဲ့စာတချို့လည်းကျွန်တော်ဒီနေ့မှာဖော်ပြပေးခြင်းပါတယ်ဒီဆောင်ကတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်အောင်စုကဖြစ်ပါတယ်။သူကတော့ကျွန်တော်ကကိုလိုနီခေတ်ကိုမမီခဲ့ပေမဲ့တမိုင်းစာမျက်နှာတွေကကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေနဲ့မျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုတွေကနှိုင်းယှဉ်လို့မရနိုင်လောက်ကွာခြားလွန်းနေတယ်လို့ယူဆမိပါတယ်။ကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေကကိုလိုနီကျွံပွားကလွတ်မြောက်ရေးလောကလွတ်လပ်ရေးအတွက်ဖြစ်ပါတယ်။ဒါတမျိုးသားလုံးတူညီတဲ့ဘုံရည်မှန်းချက်ဖြစ်တဲ့အတွက်လောကလွတ်လပ်ရေးကိုရရှိခဲ့ပါတယ်။ယခုမျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုဟာ NLD စန့်ကျင်ရေးမွတ်စလင်မုံဒီရေးနဲ့ဆီယာနာရှင်ဖိတ်ခေါ်ရေးလှုပ်ရှားမှုဖြစ်နေတာကြောင့်လူတစုဖွဲ့ရဲ့မြကန်းအမျိုးသားရေးလှုပ်ရှားမှုလိုပဲသတ်မှတ်မိပါရတဲ့ရလာနိုင်တဲ့အကျိုးဆက်တွေကတော့ပြည်သူတွေအချင်းချင်းအကြောက်တရားတွေကတစင်တန်တရားစိတ်တွေမုန်းတီးမှုတွေ ပြစ်ခတ်တွေတိုးပွားလာနိုင်ပြီးတန်တရားနဲ့စောင့်ကြည့်နေတဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေနဲ့ယုံကြည်မှုတွေရော့ချသွားနိုင်တယ်လို့ယူဆမိပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ဆောင်လည်းရှိပါတယ်နားလောင်ကျေးဇူးပြုပြီးဖတ်ပြပေးပါမယ
်ဟုတ်ကဲ့ပါရှင်သူကတော့မအေးအေးမိုးပါရန်ကုန်မြို့ပါကျမအမြင်အရအမျိုးသားရေးဆိုတာလူတို့ချင်းစီရဲ့အတွင်းစိတ်မှာငယ်စဉ်ကတည်းကလူချင်းဖို့ကိုကိုချင်းတရားကိုချင်းစာနာစိတ်စတာတွေနဲ့ဖြစ်ဖြစ်ချင်းတိဆောက်ကြရတာပါဘေးကနေလူတစုအဖွဲအစည်းတစ်ခုကနေဒါအမျိုးသားရေးဟဲလို့နာမည်တက်ပြီးတက်မှတ်ပေးပြီးတော့ထိမ့်ချုပ်ရင်အမျိုးသားရေးဆိုတဲ့ကြီးမြတ်သောဝေါ်ဟာရရဲ့ဂုံတိတ်ခါကိုမေးမိန်စေမှာဖြစ်ပါတယ်တဲ့တစ်ဖက်မှာလည်းနာမည်ကောင်းပေမဲ့ရည်ရွယ်ချက်ကောင်းပေမဲ့အစွန်းရောက်သွားရင်နိုင်ငံပြည်ရင်းသာမကပြည်ပကကမ္ဘာငြိမ်းချမ်းရေးကိုပါချိန်ချောက်လာတာတတိပြုစေချင်ပါတယ်အခုလိုကပ္ပရွာခင်မှာရေကြီးရမျက်နှာရွှေပြောင်းနေထိုင်အသက်မွေးကြတဲ့ခင်မှာကို့ပြည်တွင်းမှာအမျိုးသားရေးရဲလို့လိုအပ်တာတဲ့ရှေ့တန်းတင်လို့ရင်နိုင်ငံရချာရောက်နေကြတဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေအတွက်ပါထည့်စင်စားကြည့်ရင်ထင်တဲ့လောက်မကောင်းလောက်ဘူးဆိုတာတွေ့ရပါလိမ့်မယ်တဲ့အမျိုးသားရေးဆိုတာကိုဘာသာရေးပါရောရှက်ထည့်သွင်းလိုက်ရင်တော့ပိုးပြီးတော့မကောင်းတော့ပါဘူးလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဟိုဆက်စောကိုနေပုံးလက်လက်ထောက်ပြသွားပါတယ်အခုကဟိုအမျိုးသားရေးဝါဒဆိုတဲ့ကိစ္စကိုတချို့အပိုင်းတွေမှာကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒကိုတစိုက်ကတ်တယ်လို့ပေါ့လေဟိုဆိုလိုတာကတော့အမျိုးသားရေးဝါဒကြောင့်ဟိုဖြစ်တာမဟုတ်ဘဲနဲ့ကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒတစိုက်ကတ်တယ်လို့ဖြစ်နေတယ်လို့ဆိုရမှာပါဆိုတော့ဒီနိုင်ငံရေးလောကမှာပဲဖြစ်လူမျိုးရေးလောကအပိုင်းလှုပ်ရှားမှုတွေမှာဖြစ်ဖြစ်အမျိုးသားရေးခေါင်းစဉ်ကကျွန်တော်မြန်မာနိုင်ငံမှာတော့ရေပန်းစားထင်ပါတယ်ဆိုပါစို့ဒီဟိုနိုင်ငံရေးလောကမှာဆိုလို့ရှိရင်လည်းငါတို့ကအမျိုးသားနိုင်ငံရေးလှုပ်တာပါတီနိုင်ငံရေးလှုပ်တာမဟုတ်ဘူးဆိုတော့ပြောတဲ့ဆိုတာမျိုးတွေလည်းကြားဥပါတယ်ဆိုတော့အမျိုးသားရေးလို့ပြောမှာဟိုမြင့်မြတ်တယ်လို့ထင်တာလားဒါမှမဟုတ်ရင်လည်းဟိုလူတွေတဲချေချိုက်လိုက်နေကြတာမျိုးလားကိုနေပုံးလာသဘောလားပြောပါဦးခင်ဗျာ
အဓိက definition ပဲလေးသလား definition တွေကလွဲတဲ့အခါမှာနောက်ပိုင်းနားလည်မှုတွေဟိုကောက်ယူမှုတွေကလွဲကုန်တာပေါ့နော်ခုနကကျွန်တော်ရှေ့မှာပြောခဲ့လို့ပဲဒီ nation ဆိုတဲ့သကလုံးနဲ့ဒါ definition define လုပ်လိုက်မယ်ပေါ့နော် nation ဆိုတဲ့သကလုံးကနေလာတယ်တနိုင်ငံလုံးအတိုင်းအတာစဉ်းစားတယ်လို့ကျွန်တော်တို့ကအဓိပ္ပာယ်ဖွင့်ဆိုလိုက်မယ်ဆိုရင်ခုနကပါတီနိုင်ငံရေးတွေမျိုးသားနိုင်ငံရေးတွေဖြစ်လာကြအကြောင်းမရှိဘူးဘာလို့ဆိုတော့ပါတီခုမှဝင်ပြီးတော့ကိုယ်နိုင်ငံရဲ့အခြေအကျဆောက်ကိုလုပ်တယ်ဆိုတာဟာလည်းပဲဒါဟာခုနကကိုယ်တိုင်းပြည်ဆိုတာလုပ်တာပဲနော်အဲ့လိုမဟုတ်ပဲဟုတ်တယ်ပါတီမဝင်ခြင်းဘူးရတယ်ပါတီမဝင်မဲနဲ့ဒီအခြားဟိုလူမှုအခြေပြုဖွဲ့ပြီးရတယ်ဒီအခြားတယောက်တကူတော်ပဲတွေ့တွေ့ကြိုက်တယ်လို့အဲ့လိုမျိုးနိုင်ငံအတွက်လုပ်ရင်လည်းဒါဟာကိုယ်နိုင်ငံအတွက်လုပ်တာပဲအဲ့တော့ခုနကကျွန်တော်မြင်လာတော့ဆက်စပ်ချင်းဖွင့်တဲ့ definition ကဆက်လွဲတာပေါ့နော်အဲ့တော့ကျွန်တော်က definition ကိုခုန nation ဆိုတဲ့အလုံးအနေနဲ့ကျွန်တော်တို့ကစောက်ယူပြီးတော့ကျွန်တော်တို့ဖွင့်တင်တယ်ဗျာနော်အဲ့တော့ပါတီထဲမှာပဲလှုပ်လို့အပြင်မှာပဲလှုပ်လို့ဘယ်လိုပဲလှုပ်လို့ကျွန်တော်တို့ကနိုင်ငံအတွက်လှုပ်တာဆိုရင်ဒါကိုဒါအမျိုးသားရေးလို့ကျွန်တော်တို့ကအဲ့လိုပဲခေါင်းစဉ်တက်ချင်တယ်အဲ့ဒီနေရာမှာကျွန်တော်နောက်ဆက်တစ်ခုပြောချင်တာကဒီ nation ဆိုတဲ့သကလုံးပေါ့ nation ဆိုတဲ့သကလုံးကိုလည်းပဲကျွန်တော်ကဟိုတိကျမြင်နေချင်တယ် nation လို့ရင်ကျွန်တော်မြန်မာနိုင်ငံကြီးကိုကျွန်တော်မြင်ကြည့်လိုက်ပေါ့ဗျာအဲ့ဒီမှာအကုန်ပါတယ်ဗျာကျွန်တော်လူတွေရှိမယ်ဘာသာပေါင်းစုံလူမျိုးပေါင်းစုံမပါလာကောင်ပေါင်းအောင်ယူစားပေါင်းအောင်ပြီးရင်လူတွေမကဘူးဗျပြိဿံနေရှိမယ်ဂျင်းမီတော်တော်တဘာဝတွေရှိမယ်မြေချောင်းအင်အိုင်တွေရှိမယ်နောက်ပြီးတော့စီးမင်းဥပဒေတွေရှိမယ်အဲ့ဒီဟာတွေအကုန်လုံးပူးပေါင်းစည်းထားတဲ့အရာကြီးကိုမှကျွန်တော်တို့က nation လို့ခေါ်တာအဲ့တော့ကြောင့်ကျွန်တော်တို့က nation လို့ခေါ်တဲ့တနိုင်ငံလုံးအတွက်လှုပ်လှုပ်တယ်ဆိုရင်လူတွေအတွက်ကောတိကျံတွေအတွက်ကောတဘာဝပတ်ဝန်းကျင်တွေအတွက်ကောတနိုင်ငံလုံးအတိုင်းအတာနဲ့စဉ်းစားပြီးအလုပ်လုပ်တဲ့သူတွေကိုသာကျွန်တော်က nationalist မျိုးသားရေးဝါဒမျိုးသားရေးဝါဒီလို့ကျွန်တော်ကသုံးချင်တယ်အခုဟာကလေကြံကြော racist တွေကြာတော့ racist လူမျိုးလူမျိုးရေးအဆုံးရောက်တဲ့သူတွေကသူတို့ကသူတို့ဒါ nationalist ဆိုပြီးတော့ခေါင်းနဲ့တက်နေတာကျွန်တော်တို့ဘယ်လိုမှလက်မခံနိုင်ဘူး
ဟုတ်ကဲ့ပါအမျိုးသားရေးဝါဒဒီ nationalism တို့ဒီဟိုအမျိုးသားအကျိုးစီးပွား national interest တို့ဆိုတာလေဆောဆောကိုနေဖုန်းလိုက်ပြောသလိုပါပဲနိုင်ငံတကာမှာနားလည်တာထားပါတော့ national interest ဆိုလို့ရှိရင်ဒါကနိုင်ငံတော်အကျိုးစီးပွားလို့သုံးဟိုရင်းညွှန်းပြီးသုံးနေတာဆိုတော့ဒါတကယ်တမ်းကျတော့ဒီ national service ကလုံးကဟိုဒါနိုင်ငံတကာအင်္ဂလိပ်စကားကနေလာတဲ့ဟာကိုပြန်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်တော့နိုင်ငံတော်ဆိုတဲ့ဟိုအတုံးတော့ပူရောင်စီလျော်မယ်လို့ထင်ပါတယ်ကျွန်တော်တို့ကအမျိုးသားရေးဆိုပြီးကျွန်တော်တို့က
ဟုတ်တယ်လောက်လိုက်တဲ့အခါမှာရှုပ်ပုံတော့
ဟုတ်ပါတယ်အဲ့တော့အခုကျွန်တော်ဆရာဦးသိန်းတန်းကိုလည်းဦးသိန်းတန်းကိုလည်းပြောချင်ပါတယ်အခုဆောစောကပြောသလိုပေါ့လေဟိုအမျိုးသားနိုင်ငံရေးလုပ်တဲ့ပါတီနိုင်ငံရေးလုပ်တဲ့ဆိုပြီးတော့အဲ့လိုမျိုးဝိဝါဒကွဲစရာကြီးဖြစ်လာရလာအောင်ကျွန်တော်တို့အတိတ်ပဲကောက်တီလွဲလာတာဘလို့အကြောင်းရင်းတွေရနေပြီကျွန်တော်တို့ဒီလိုမျိုးဟိုအတိတ်ပဲဖွင့်ဆိုချက်တွေကလွဲလာလဲဆရာ
ကောင်းလိုက်တယ်မိကုန်းဆရာဟိုအတိတ်ပဲကောက်ချက်တွေလွဲတာမဟုတ်ဘူးအတိတ်ပဲလွဲဟိုလွဲအောင်လုပ်နေလိုက်တာလေတကယ်ကဒီအမျိုးသားနိုင်ငံကြီးတို့ပါတီနိုင်ငံကြီးဆို1988ရှစ်လေးလုံးရုပ်အောင်ညီပေါ်ပေါက်လာတဲ့ခါပါတပါတီအာဏာရှင်စနစ်ကိုသူတို့ပြောနေတယ်အမျိုးသားပေါ့တမျိုးသားတုန်းကအုံကြွပုံကံတော်လှန်လာတဲ့ခါမှာမလွဲမချောင်သာပဲနဲ့ဒီအရည်တို့ရဲ့တာယုံနှိမ့်နေပြီးတော့ပါတီစုဒီမိုကရေစီပြေးပါမယ်။နိုင်ငံပါတီတွေထူထောင်ဝင်ပြေးပါမယ်လို့ပြောရတာတပါတီအာဏာရှင်စနစ်နဲ့ပြည်သူလူထုကိုဒါမှမဟုတ်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်တွေကနော်ပါတီစီပေါ်လာတဲ့အပေါ်မှာအဲ့ဒီပါတီတွေကိုအပြည့်ဖြတ်ချင်တဲ့အတွက် အဲ့ဒီပါချစ်လေးလုံးဒုတိုက်ပွဲကြီးဒီမှာပေါ်ပေါက်လာတဲ့အမျိုးသားနိုင်ငံရေးဆိုတဲ့ကလေးတိတ်တွင်းကျဲလာတဲ့ပုံမှာအဲ့ဒါကိုကောက်ကန်လိုက်ပြီးတဲ့ခါကျတော့သူတို့ကနေပြီးတော့ဒါအမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတမင်သွေးခွဲပြီးတော့အရင်တော့သူတို့ကတပါတီလေးနဲ့ပါတီနိုင်ငံရေးလုပ်ခဲ့တဲ့လူတွေနော်အဲ့ဒီလူတွေကသူတို့သားလေးအမျိုးသားနိုင်ငံရေးလုပ်နေတာပါပါတီနိုင်ငံရေးပါတီဆိုတာကိုယ်ပါတီအာဏာရရေးလုတ်နေတာပါဆိုပြီးတော့စတင်ပြီးတော့အတကြီးဖြက်ပုံဖြက်ပြီးတော့နိုင်ငံကြီးသမားတွေကိုရှုတ်ချပြီးတော့လုတ်ဖို့ကြိုးစားတယ်သူတို့ဆရာနာရှင်နေတာနဲ့အတိုင်းပြည်တဲ့လူတွေတကယ်တော့သူတို့ကတပါတီအာဏာရှင်သမားတွေပဲဗျာအတိုင်းပြည်ကိုအာဏာကိုဗရရားသိမ်းခဲ့တဲ့လူတွေဗရရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီဖျက်ဆီးခဲ့တဲ့လူတွေတို့ရတယ်သူတို့ကအဲ့ဒီဟာကြီးကိုသူဆက်ဆက်ရှင်းပြီးတဲ့အခါမှာကျွန်တော်အမြင်ကတော့ကျွန်တော်မှီခဲ့တာတော့ဆက်ဆက်ရှင်းကစပြီးတော့အမျိုးသားနိုင်ငံရေးဆိုတာတော့လူလူကတိုက်ပွဲတွေမှာတုံးခဲ့တာကိုသူတို့ကကောက်ကန်လိုက်ပြီးတော့ကျန်တဲ့လူတွေကိုပုံဖြက်ပြီးရုပ်ရဆင်းနဲ့ပြန်အောင်လုပ်တယ်အဲ့ဒီကနေစပေါ်ပေါက်တာလေကျွန်တော်စတယ်ဗျာ
ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါကျွန်တော်တို့ဒီမှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့သောတာရှင်တယောက်ရှိပါတယ်သူစာတော့နည်းနည်းတော့ဟိုနည်းနည်းတော့ကျမ်းပါတယ်သူကတော့ရေးထားတာတော့ပြည်အောင်စုမြန်မာနိုင်ငံမှာအမျိုးသားရေးစိတ်သက်ပြင်းပြင်းထန်ထန်ရှိဖို့လိုအပ်ပါတယ်အမျိုးသားရေးစိတ်သက်တာမှာပြင်းပြခဲ့အခုချိန်အင်္ဂလိပ်ကိုလိုနီဖြစ်တာဖြစ်တရုတ်ထဲပါသွားတဲ့ဒေသကပါထိုင်းနဲ့ရောက်တဲ့အပိုင်းကရောက်ကလားသိန်းနဲ့နေမီကလားအသိမြန်မာနိုင်ငံမျိုးပုံမရှိတော့ပါဘူးတဲ့ဂျပန်ကတစ်စိတ်ပိုင်းဆက်အုပ်ချုပ်နေမလားတော့မပြောရပါဘူးတဲ့အမျိုးသားရေးကလိုပါတယ်VOE ကပုံကူရောအမျိုးသားစိတ်တဲ့နယ်လာကနဲ့မလဲကြပါနဲ့တဲ့ခေါင်းစဉ်ယူနေတဲ့လူကဗုဒ္ဓဘာသာဟုတ်ပါရဲ့လားကျုပ်စိတ်တဲ့တော့ကလားစီစဉ်နေသလားစိုးရိမ်မိပါတယ်အမျိုးမချစ်တော့ရင်မြန်မာပြည်မျိုးပုံပြောက်မယ်နားလည်နိုင်ပါစေတဲ့ဥမာကရန်ကုန်ဆိုပြီးရေးပါတယ်ကျွန်တော်ဟိုစားတော့နည်းနည်းကျန်းတယ်မပေါ်ပြရင်လည်းဟိုတစ်ဖက်သက်ဖြစ်တယ်လို့ထင်ပါစို့လို့ကျွန်တော်ဟိုဖော်ပြပေးတာပါဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲမှာနောက်ထပ်ပါဝင်ဖို့ကျွန်တော်ဆက်သွယ်ထားတဲ့လူတွေလည်းရှိနေပါသေးတယ်ဦးထွန်းဝင်းကြီးမှာသူကတော့ဒီဆရာကြီးသခင်ကိုတော်မိုင်းငင်းချင်းကိုရက်ကပုံကိုပါဆိုတော့ဦးထွန်းဝင်းကြီးရဲ့သဘောထားကိုလည်းဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးမှာဒီကစ်ခင်မှာတော့ဟိုသူကအနာပိုင်းတွေကပါပါတရားကိုအချောင်းပြုတ်ပြီးတော့ပေါ့နော်အဆောင်နဲ့လာတာဒီလိုလဲတွေ့ရတယ်ဟိုတကယ်တော့ဟိုကျွန်တော်အနေနဲ့ကတော့အမျိုးသားနိုင်ငံကြီးရဲ့ပါတီနိုင်ငံကြီးရဲ့ဆိုပြီးတော့ကျွန်တော်မမြင်ပါဘူးနိုင်ငံကြီးပါပဲတကယ်တော့ခုနကဦးသိန်းလုံးပြောခဲ့သလိုကျွန်တော်ချစ်ချစ်မှလည်းတကယ်တော့ဟိုစစ်တပ်ကအာဏာကိုင်လာတာပဲဗျာသူတို့ကဒီနိုင်ငံရေးအဝန်ဝိုင်းထဲမှာမိမအာဏာကိုဆက်ကိုင်ရမှာဆိုပြီးတော့သူတို့လုပ်တဲ့နိုင်ငံရေးကိုမြန်မာနိုင်ငံရေးလို့ခေါင်းနဲ့တက်လိုက်တာပါပဲ။ဆောင်းသူတွေလုပ်တဲ့နိုင်ငံရေးကိုကြတော့ဘာပတိနိုင်ငံရေးဖြစ်တယ်ဆိုပြီးတော့မြန်မာနိုင်ငံရေးလောက်မကြီးကျယ်သလိုမမြင့်မြတ်သလိုပြောရတော့ဒီတကယ်တော့သူကပတိနိုင်ငံရေးဆက်လုပ်လို့မရဘူး။ဒါပေမဲ့အာဏာကိုချုပ်ကိုင်ခြင်းနဲ့အဲ့ဒီအတွက်သူကအဲ့လိုတကလုံးထွေပြီးတော့အဲသူကအာဏာဝန်ဝိုင်းထဲမှာနေတာပေါ့နော်။အခုချိန်ကြီးလဲအဲ့ဒီလိုပါပဲ။ဒီသူကလူ့နိုင်ငံရေးကိုဖော်ပြနေတာဖြစ်တယ်။ပါတီနိုင်ငံရေးဆိုတာယူရောပဲတန်းတစ်ချောင်းလောက်ပဲဟိုတည်တာတော့နောက်ပတ်တန်းမှာအနာမရဘူးဆိုလို့ရှိရင်အဲသူတို့ကဟိုသူ့နိုင်ငံရေးကအဲပြီးသွားပြီပေါ့နော်။အဲ့တော့ဒီလူ့နိုင်ငံရေးလုပ်တဲ့သူကသာဟိုထောင်ရနိုင်ငံရေးလုပ်နေတရားကိုသူပြောနေကြတယ်ပေါ့။အဲ့ဒါလည်းဒီဘာသာတရားပေါ့နော်။အဲ့ဒီဘာသာတရားကိုအကြောင်းပြုပြီးတော့တခြားလို့အရာဝင်နေပေါ်ပါအဲကျွန်တော်တို့ခေါင်းတဲ့ကိစ္စတွေရှိတယ်ပေါ့နော်အဲဘာသာပြအားလုံးဆိုတော့လူသားတွေကိုဒီသေးတွေကိုလူ့ခွဲကြီးတစ်ခုလုံးငြိမ်းချမ်းမှုရှေ့ချက်တွေဒါပါလာတော့ခုနိုင်တယ်ပေါ့ဗျာဟိုဒါပေမဲ့လို့ဒီဘာသာပြဆိုတာလည်းဒီလူ့ခွဲကြီးရဲ့စောင့်ဝင်နေရေးကိုဖြည့်ရှင်းပေးရတဲ့နိုင်ငံရေးစီးပွားရေးစနစ်တွေရဲ့ကျွန်တော်တို့ကတရားချက်တွေလို့ပဲကျွန်တော်တို့ကကျွန်တော်အနေနဲ့မြင်တယ်ပေါ့နော
်ဟုတ်ကဲ
့အဲဘာသာပြအကြောင်းကိုပြောတဲ့အခါမှာဒီတမိုင်းနောက်ခံလို့နိုင်ငံရေးစနစ်တွေနဲ့ခွဲခြားပြီးဟိုကျွန်တော်တို့ကတုံးတက်လို့ပြရဦးဆိုတာတော့ကျွန်တော်မြင်ရတာပေါ့အဲဒီအမျိုးသားနိုင်ငံရေးဆိုပြီးတော့အခုအဲဒီဘာသာရေးကိုခြေရန်ပြင်နေတာမျိုးတွေဆက်ဆက်နေတယ်လေ
ဟုတ်က
ဲ့အဲ့လိုမျိုးတွေကတကယ်တော့တိကျဖြစ်နေတာပေါ့နော်ဘာသာရေးကတက်တက်ခြေရန်ကြတော့ဒီနိုင်ငံရေးပုံမှာလာသွားမှုတာမျိုးမဖြစ်တင်ဘူးကျွန်တော်ကတော့အဲ့ဒီလို
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ပေါ်ကနေပြီးကျွန်တော်တို့ဟိုရေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းပေါ်ပြချင်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်ပထမတဦးကတော့ဇဝနရှန်နဲ့အမျိုးသားရေးဆိုတာကလိုအပ်ပါတယ်လိုအပ်တဲ့နေရာမှာအခုမြန်မာပြည်မှာဖွင့်ဆိုနေတဲ့အမျိုးသားရေးမျိုးမဟုတ်ပါဘူး သမျိုးသားလုံးရဲ့ကျန်းမာရေး၊ပညာရေး၊စီးပွားရေး၊လူမှုရေး၊ယဉ်ကျေးမှုစတဲ့အရေးအရာတွေနဲ့တရားဥပဒေနီးကျကျဘယ်သူမှမထိခိုက်တဲ့တိုးတက်မှုတွေနဲ့တိုးတက်လာအောင်ကြိုးစားအားထုတ်ဖို့သမျိုးသားလုံးအားထုတ်ရမယ့်အမျိုးသားရေးမျိုးလိုအပ်ပါတယ်။အမျိုးသားကြီးကိုတလွဲအတိတ်ပဲလိုရာဆွဲဖွင့်ထားတဲ့ငါအမျိုးမအမျိုးလို့အမျိုးမတူသူဘာသာမတူသူတွေကိုရန်လုတ်တဲ့ကျင်းမြောင်းတဲ့ဘောင်ချင်းချင်းအမျိုးသားရေးလင်းယူတောင်းပွဲကိစ္စလောက်ကသာအမျိုးသားရေးလို့သတ်မှတ်ပြီးအမြင်မတူသူတိုင်းကိုရန်လုတ်တဲ့အမျိုးသားကြီးကတော့အနည်းမျိုးစုံကိုစိုက်ပျိုးနေတဲ့အမျိုးသားရေးမလို့ကမ္ဘာတမိုင်းသင်ခန်းစာရဲ့အရာထိုအတ္တအရင်ခံအမျိုးသားရေးကိုတိုင်းပြည်တိုးတက်ခြင်းတိုင်းကပြက်ပြက်တသားဆန့်ကျင်မှမှစစ်မှန်တဲ့အမျိုးသားရေးနဲ့တိုင်းပြည်တိုးတက်နိုင်မယ်လို့မြင်ပါတယ်ဆိုပြီးရေးပါတယ်ရှင်။နောက်တစ်ယောက်ကတော့အောင်ကျော်ဆိုတဲ့တယောက်ပါကမ္ဘာတမိုင်းပြန်လည်ပြောရရင်ဒုတိယကမ္ဘာစစ်တရခန့်ဖြစ်သွားကြတော့ဂျာမနီဂျပန်တို့ရဲ့ဒုလူမျိုးကအမျက်မျက်ဆုံးဆိုတော့မိမိနိုင်ငံသားတွေကိုတွေးထိုးလှုံ့ဆော်ကြစစ်မြေပြင်ပို့ပြီးတော့တိုက်ကြတေးကြပျက်စီးကြတာအမှန်တရားပါတဲ့အခုအချိန်ကလည်းဒီမိုကစ်ပျက်စီးအောင်အောက်လန်နီတုံးလာတာမြင်နေရပြီတဲ့သတိနဲ့နေကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ကျွန်တော်တို့တူကတော့ရန်ကုန်မြို့ကစလိုင်းပွေကုန်းပါစလိုင်းပွေကုန်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ nation ဆိုတဲ့ဥစ္စာချင်းခံချင်ပါဘူး national ဆိုတဲ့ဥစ္စာချင်းခံချင်တယ်ဥပမာချင်းမျိုးသားပြောအနေနဲ့နိုင်ငံကြီးဆိုတာ national ပဲချင်းခံမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဟိုအမျိုးလူမျိုးကိုတော့ကျွန်တော်တို့ကကာကွယ်ရမှာဖြစ်တယ်အဲ့တော့အမျိုးသားကြီးကတော့ကာကွယ်ရတော့လူကိုလိုရမယ်တော့သူမြောက်ကတိုက်ခိုက်တော့မေကောင်းမလဲအဲ့တော့နိုင်ငံကြီးဆိုတာအမျိုးသားကြီးကိုပဲချင်းခံတယ်ဆိုတာပထမဦးဆုံးကြိုးတင်တယ်အဲ့တော့21ရာစုမှာအခုကဘာကြီးကတော့ကြီးလာတာမဟုတ်ဘူးလူကြီးကတိုးတက်လာတယ်နောက်ပြီးတော့မှမြန်မာနိုင်ငံလူမျိုးကအလုံးစုပေါင်းပြီးတော့နေထိုင်တဲ့နေရာမဟုတ်ပဲနဲ့အရင်ကတည်းကသူတို့လူမျိုးသူတို့တမ္ဟာထက်135မျိုးအခြေခံခဲ့တဲ့အတွက်နောက်မှသူတို့နိုင်ငံသားမဖြစ်သေးတဲ့သူတခြားလူမျိုးတွေနောက်ထပ်ဟိုအင်အားတွေတိုးလာတဲ့ခါကျတော့တချို့အနေနဲ့တော့စိုးရိမ်ရှာလဲကောင်းပါတယ်အဲ့တော့ကျွန်တော်ခြံပြုရှင်တဲ့ဥစ္စာကတော့ဟိုနိုင်ငံကြီးဆိုတဲ့ဥစ္စာကတော့ဒီလူမျိုးအခြေခံမှာဖြစ်တယ်မိသားစုထက်တခြားမိသားစုကိုတော့ဒီပို့ချစ်နိုင်မလဲအားလုံးကတန်တူဖြစ်တယ်ဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့အဲ့ဒါလူသားလဲလူတတယောက်အနေနဲ့လည်းမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့အမျိုးသားကြီးကိုတော့ကျွန်တော်တို့ကလိုရမှာဖြစ်တဲ့သူမျိုးကမတိုက်ခိုက်ခဲ့နဲ့ကို့လူမျိုး135မျိုးကိုတော့အကာအကွယ်ပေးဖို့လိုနေတယ်နော်မဟုတ်ဘဲနဲ့ဒီကိုဒီမိုကရေစီတိုင်းပြည်စုပြီးတော့မှအားလုံးဖွင့်လိုက်နေစီရင်တော့အခုစီးပွားရေးအပြိုင်ကနောက်လူကြီးတိုးတဲ့အချိန်မှာဆိုရင်တော့အင်မတန်မှနောက်နောက်မှအလားလားကောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်နေ
ဆရာ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်ဒီတကယ်တော့ nationalism ဆိုတာဒီအမျိုးသားရေးဝါဒဆိုတာကိုတိုင်းပြည်ကိုလူမျိုးနိုင်ငံနေတာကိုမခံချင်စိမ့်နဲ့တိုးတက်စေရင်တဲ့စေနာနဲ့ဟိုဟိုလောက်ကြတဲ့ကိစ္စမျိုးဆိုတော့ဒီအပိုင်းမှာတချို့မြန်မာနိုင်ငံသားတွေထဲမှာရောရေရွသသားနဲ့ဒီအမျိုးသားရေးဝါဒကိုရေယုံချီချီနဲ့ဟိုလောက်နေကင်နေကြတဲ့ဟိုလူတွေရှိကောင်းရှိနိုင်မယ်လို့ယူဆပါတယ်ရှိလိမ့်မယ်ဆိုတာလည်းကျွန်တော်ထင်ပါတယ်တန်ရာဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းဒီအမျိုးသားရေးဝါဒစွဲရပြင်းထန်လွန်းတဲ့အခါမှာဟိုနိုင်ငံရေးရပြဿနာတွေမပေါ်နိုင်ဘူးလားကိုနေဖုံးလိုက်
ဒီဟာလေခက်ကြီးကိုဖြတ်တန်းလာတဲ့အခါမှာကတော့အတွေ့အခေါ်တွေယူဆတယ်ပေါ့နော်အဲဒါတွေကကျွန်တော်တို့ကပြိမိနေရမျိုးတွေအများကြီးရှိတယ်ရှိတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုတော့ကဘာကြီးကဘယ်ကိုယွင့်နေပြီလဲကဘာကြီးကဘယ်ကိုပြောင်းလဲနေပြီလဲဒီလိုအမြင်တွေပေါ်မှာကျွန်တော်တို့ကအားနေတဲ့အခါမှာကတော့အချို့စိုးရိမ်မှုတွေရှိတယ်ကနော်စိုးရိမ်မှုတွေရှိတဲ့အခါမှာကာဝယ်ဖို့ကြိုးစားတယ်နော်ပျောက်ကွယ်မှာစိုးရိမ်တယ်ကာဝယ်ဖို့ကြိုးစားအဲ့ဒါကြိုးစားတဲ့အခါမှာလဲကျွန်တော်တို့ကကတော့နီးလန်းမှန်မှန်နဲ့ဒါကြိုးစားရင်ကျွန်တော်တို့တိတ်ပြတနာမရှိဘဲနဲ့အခုကတော့နီးမှားရင်ကျွန်တော်တို့အကျိုးသားတဲ့အခါမှာခုနကအမုန်းပွားစီတဲ့ကိစ္စတွေပြည်ပခါတွေကျွန်တော်တို့ဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြင်တာတော့ဒီကျွန်တော်တို့အခုတွားနေတာကမ္ဘာကြီးကတွားနေတာ globalization ဆိုတာကျွန်တော်တို့ကနယ်စည်းမခြားဆိုတဲ့သကလုံးတွေကဥနာပိုင်းခေတ်စားလာတယ်ကျွန်တော်တို့က citizen လို့ခေါ်တဲ့နိုင်ငံသူနိုင်ငံသားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းနဲ့ဘယ်လိုတွေ့လာလဲဆိုတော့ကမ္ဘာသူကမ္ဘာသားဆိုတဲ့ဟာကိုတော့ကျွန်တော်တို့ကတဖြည်းဖြည်းနဲ့တွေ့လာတဲ့အနေအထားတစ်ခုပေါ့ဗျာအဲ့လိုအနေအထားတစ်ခုမှာကျွန်တော်တို့ကဘူးမှကျွန်တော်တို့ကအိတ်ပွင်လဲနဲ့ပွင်လင်းလွတ်လပ်ခါစားဆိုတဲ့အခါမှာအဲ့ globalization ဆိုတာအင်းနေတာကျွန်တော်တို့ကသွားပြီးတော့တိုးတိုက်မိတာပေါ့နော်တိုးတိုက်မိတဲ့အခါမှာကတော့အစိုးရင်ကြရရှိပါတယ်အမှန်ပါတယ်ဒါပေမဲ့အဲ့အစိုးရင်ကြရကိုဘယ်လိုဖြစ်ရှင်းလဲကျွန်တော်ကတော့လေမြင်တာတော့ common ground ပေါ့နော် common value ပေါ့ကျွန်တော်တို့အဲ့ဒါရှာရမယ်ကကျန်တဲ့ဟိုလေအရန်ကိုတင်းကျပ်တာတွေသူများကိုတိုက်ခိုက်တာတွေဆိုတဲ့နှီးတွေနဲ့ဒါတွေကိုထိမ့်သိမ့်လို့အဆင်မပြေဘူးကနော်ကျွန်တော်တို့ဟုတ်တယ်ကမ္ဘာအနေမှာမြန်မာဆိုတာမြန်မာနိုင်ငံဆိုတာရှိနေတဲ့နဲ့မြန်မာဆိုတာရှိတဲ့နဲ့မြန်မာနိုင်ငံလူနိုင်ငံသားဆိုတာမရှိတဲ့နဲ့ဆိုတော့ကျွန်တော်တို့ဟုတ်ပြီဘယ်လိုထိမ့်သိမ့်မလဲဆိုရင်ကျွန်တော်က common value ပေါ့ကျွန်တော်တို့အားလုံးရဲ့ဘုံတန်ဖိုးထားမှုတွေပါလေဟု
တ်ကဲ့
ကချင်ကရားကရင်ချင်းကျွန်တော်လူမျိုးတွေရှိမယ်ဘာသာပေါင်းလုံးရှိမယ်ဘာသူ့ဘာသူဘာသာတူချင်မှတူလူမျိုးတူချင်မှတူမှာဒါပေမဲ့ကျွန်တော်တို့အားလုံးရဲ့ common value ပါပါလေအဲ့ဒီဟာတွေကိုရှာဖွေပြီးတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ခိုင်မအောင်လုပ်မယ်ဆိုရင်တေးကြပါလေဘယ်နိုင်ငံရောက်ရောက်ကျွန်တော်တို့က globalization ကိုဘယ်တော့ပဲစဉ်းစားပြီးတော့ငါတို့ကမြန်မာနိုင်ငံသားဖြစ်တယ်ဆိုတော့စိတ်မျိုးဒီမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အရှင်ထဲမှာခိုင်အောင်နေမှာပဲအဲ့တော့ကျွန်တော်တို့ကတော့နီးလန်းကို
common value တွေကျွန်တော်တို့ရှာပြီးတော့အဲ့နီးလမ်းတွေပဲကျွန်တော်တို့နိုင်ငံရဲ့ကုန်သိက္ခာနိုင်ငံရဲ့ identity ကိုကျွန်တော်တို့တည်ဆောက်စေချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာ Facebook ကနေပြီးတော့ပြဖို့ထားတဲ့စာစာအောင်လည်းပဲအစီအစဉ်အဆုံးမတက်ခင်မှာဖော်ပြချင်ပါတယ်။ तू ကတော့ County ဆိုတဲ့ account ဖြစ်ရှင်မှာ तू ကတော့ဒါကလက်ရှိဆိုးအောက်တက်ခဲ့တဲ့နေပြည်တော်တစ်ခုဖြစ်ပါတယ်။လက်ရှိဆိုးအောက်ပြည်သူလူထုအများစုကစီစီလုံးလုံးညင်ညင်ညွတ်နဲ့ရွေးချယ်တင်မြှောက်ခဲ့တဲ့အဆိုးအဖြစ်ပါတယ်။ဒီဆိုးအောက်2020မှာမဲရှောင်းအောင်လုံးနိုင်မှုနီးလန်းကဒါအကောင်းဆုံးနီးလန်းမှာ2015ရွေးကောက်ပွဲမှာဒီဆိုးအောက်ညင်ညင်ညွတ်စီစီလုံးလုံးနဲ့မဲပေးခဲ့တဲ့ပြည်သူလူထုကြီးကဖွဲ့စည်းအသီးသီးအောက်မှာအတွေးခေါ်အမျိုးမျိုးနဲ့စိတ်ဝမ်းတွေကွဲကုန်မှာဖြစ်ပါတယ်။ဒီလိုလုတ်ချင်းအပြင်လာမယ့်2020ရွေးကောက်ပွဲမှာလက်ရှိအရသာအစိုးရအနေနဲ့ဆက်ပြီးအနိုင်ရဖို့မလွယ်သလောက်ဖြစ်သွားမှာပါဆိုပြီးတော့ရေးပါတယ်ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့လဲ2မိနစ်လောက်ပဲကျန်တော့ရဆိုတော့ကျွန်တော်ဒီနေရာမှာဦးထွန်းဝင်းကြီးကိုမေးချင်ပါတယ်အခုလက်ရှိဖြစ်နေတဲ့ဒီ policy အမျိုးသားရေးဟိုဝါဒနဲ့ဆက်ဆက်နွယ်ပြီးတော့ဖြစ်နေတဲ့ဟိုပရိပခတ်တွေထိတ်တဲရင်ဆိုင်မှုအခြေအနေတွေဟာနိုင်ငံရေးပြည်ယောဂါတွေဘလောက်များပါနေလဲခင်ဗျဟုတ
်ကဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီဘာသာမတူတာလူမျိုးမတူတဲ့အဲ့ဒီလိုတော့တမိုင်းချီတာဆိုတာအတူတူကအဲစစ်ကြီးလေးပေါင်းနေနေတိုင်းလာခဲ့ကြတာပါဟိုတမိုင်းလည်းလို့စစ်ကြီးလည်းမှာပဲအဲဘာသာမတူလူမျိုးမတူတဲ့လူတွေချားလဲမှာအဲနိုင်ငံရေးစီးပွားရေးရအရက်ထုတ်လို့တဲ့အနာကင်ထားတဲ့အနာကင်ကြီးရအဲတဘာဝရမတူညီမှုတွေကိုရန်တပ်ပြင်းတစ်ခါတည်းလို့ပြင်းပြင်းထန်ထန်ဖြစ်သွားအောင်တမိုင်းအကွက်ချခံပြီးလှုပ်ဆော်တတ်တာကိုလည်းကျွန်တော်တို့ဒီစစ်စစ်မှာအမျိုးသားအမျိုးရေးတတိနဲ့စောင့်ကြည့်ကြဖို့လိုပါတယ်။အဲ့ဒီကိစ္စတွေကနိုင်ငံရေးပုံမှာအများကြီးရိုက်ခတ်ပါတယ်။ဟိုကျွန်တော်တို့ဟိုလုံးဝတဲ့ဟိုပထမတက်တဲ့လောကဆိုရင်ကျွန်တော်ကဒီအပေါ်မှာ၄၆တပ်ပေါ်မှာပြည်စင်ရေးတော့၄၆ပြည်စင်ရေးလုပ်တဲ့အခြေခံမှာအဲစစ်စစ်နဲ့ခေါင်းလောင်းတော်ဆိုပြီးမှအဲ့ဒီဟိုအဲ့အရာမျိုးတွေဖြစ်တယ်ပေါ့နော်။နောက်အခြားလို့ဒီပရာဟိဘရစ်ကမျိုးတွေဖြစ်တဲ့ဟိုခုနလိုတန်းစီအတွက်အလုံးအရေးကြီးတဲ့နိုင်ငံလုံးတမျိုးသားလုံးအတွက်အရေးကြီးတဲ့ဒီစောင်းရမှုတွေထောက်ရမယ်ဆိုလို့ရှိရင်အခြားတစ်ခါကလည်းဒီပရာဟိရာဖြစ်စေလို့ဒီမျိုးရာဖြစ်စေအတမင်ကောဆန်တုံးဆိုတဲ့အခြေခံရမျိုးတွေလက်ခတ်တာတွေရှိတယ်ဒါကြောင့်မို့ဒီစစ်တရားကြီးကျွန်တော်တို့ဒီနိုင်ငံမှာနေပြည်တော်ဆိုင်ကြတဲ့အဲပရာမတူလူမျိုးတူတဲ့အဲတိုင်းပါပြည်သူလူမျိုးတွေကအရင်ကတော့အတူနေဆိုင်မှုဆိုလို့ရှိရင်တော့တရားမျှတမှုတွေတန်းစီခွင့်ရတွေစတုပ္ပစီရတွေလူခွင့်ရတွေနဲ
့
ဆက်ပြလာရှင်စနစ်ကိုအကာအကွယ်ပေးထားတဲ့2000ပြည်ကိုချိန်ကဥပဒေကိုကျွန်တော်ဆက်လဲဆိုမျက်နှာပုံမှန်ကျအစ်တစ်ပြန်လဲရေးဆွဲလို့ကျိုးပန်းကျင်းလာတယ်ဒီနေ့အဲမတူလူကြီးတရားလုံးရဲ
့
အမျိုးသားရေးပိုင်ဝင်ဖြစ်ကုန်လို့ကျွန်တော်လည်းမြင်မိပါတယ်ဗျာ
ဟုတ်ကဲ့ဦးထွန်းချင်းကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပြည့်တဲ့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ကိုနေဖုန်းလိုက်မန္တလေးမြို့ကရှင်နေဦးသိန်းတန်းဦးနဲ့ Facebook တွေ email တွေနဲ့ပို့ဖို့တဲ့ပုံစံတွေအားလုံးကိုလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ